အမေရိကန်ကတွန်းအားပေးနေပြီးဥရောပကိုခြံထားဖို့အလားအလာရှိတယ်ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတက်ကိုပြည်ထောင်စုအီမန်နျူအယ်မက်ခရွန်ကအင်ရှင်ဖြစ်ကမခတပြုတရင်လာနေမှာကျင်းပခဲ့ပါတယ်ပြည်ထောင်ဂျာမနီအီတလီပိုလန်စပိန်နယ်သာလန်ဒိန်းမတ်နိုင်ငံတို့ကခေါင်းဆောင်တွေနဲ့အတူမြောက်အတန်တိတ်စီရေးစာချုပ်အဖွဲ့ NATO အကြီးအကဲမတ်ရူတာဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာနဲ့ဥရောပကောင်စီဥက္ကဋ္ဌအာဆူလာဗော်နာလီယန်တို့ဟာပါရီမြို့ကိုတရင်လာနေကရောက်ရှိလာခဲ့ကြပါတယ်ဗော်နာဒီယန်ကပါရီကိုရောက်ရှိပြီးတဲ့နောက်ဥရောပလုံခြုံရေးကအလဲပြောင်းကိုရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းအကြောင်းဖြစ်လို့ကျမတို့အကြောင်းလည်းဖြစ်ပါတယ်။ကျမတို့မှာအရေးပေါ်အရင်မြန်လုတ်တက်တဲ့စိတ်တက်လို့ပါတယ်။ကာကွယ်မြင့်တက်လာဖို့လို့ပါတယ်။နှစ်ခုစလုံးအခုလိုနေပါတယ်လို့ X လူမှုစာမျက်နှာပေါ်မှာရေးပါတယ်။အမေရိကန်တပ်တွေကိုဥရောပကနေပြန်လဲရုပ်သိမ်းသွားပြီးယူကရိန်းချူးချော်တဲ့ရုရှားစစ်ကိုရုရှားဘက်အကဲသားအဆုံးသတ်မှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြတာပါ။ Saudi Arabia မှာဆွေးနွေးတာဟာထရမ့်နဲ့ပူတင်ပြောခဲ့တာရဲ့အဆက်ဖြစ်ပြီးဆွေးနွေးညီနိုင်ပွဲဆက်သွားမှာမျိုးဒါမှမဟုတ်အသေးစိတ်ဆွေးနွေးကြတော့မယ့်အဖြစ်လို့တော့မမြင်သင့်ပါဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတမ်မီဘရုစ်ကပြောပါတယ်